Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်တာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2019ခုနှစ်ဇန်နဝါရီလ18ရက်အင်္ဂါနေ့ညနေခင်း6နာရီခွဲနဲ့9နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ1925ရုပ်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလာပါဒီကနေ့အစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာပါရှင်ကျမခင်မြူထွေးပါတူရကီနိုင်ငံအစ္စတန်ဘူမြို့က night club တစ်ခုမှာပြီးခဲ့တဲ့နှစ်သက်ကူညတော့ကလူပေါင်း39ယောက်တိတ်ဆုံးခဲ့ရတဲ့ပြစ်ခတ်တိုက်ခိုက်မှုမှာတန်တရာရှိတဲ့သူကိုဖမ်းဆီးထားနိုင်ပြီလို့တူရကီဝန်ကြီးချုပ်ကအတည်ပြုပြောပါရယ်အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ်ကသူ့ဆိုရလက်ချက်ဝန်ကြီးနေရာရထားတဲ့သူတွေကိုအတည်ပြုနိုင်ဖို့အတွက်ကိုတော့စစ်ဆေးမြင်းများနဲ့ကြားနာပွဲတွေအထက်လွှတ်တော်မှာဆက်လက်ပြုလုပ်နေပါရယ်ပြောက်ဆုံးနေတဲ့မလေးရှားခီးတဲ့တင်လေးရဲ့ MH370 ရှာဖွေမှုတွေကိုတော့၃နှစ်နီးပါးကြာလာပြီးတဲ့နောက်မှာဒီနေ့ရက်ဆိုင်လိုက်ပြီလို့တာဝန်ရှိသူတွေကပြောပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုကိုအောင်နဲ့အတူပြပြပေးသွားပါမယ်ရှင
်ကောင်းပါပဲရှင်မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ် Miss Yang Hee Lee ဟာအရက်ဖက်လူ့အဖွဲ့အစည်းတွေသတင်းမီဒီယာကောင်စီနဲ့ဒီကနေ့တွေ့ဆုံခဲ့ပါတယ
်ရခိုင်ပြည်နယ်လိုပဲကျွန်တော်ကချင်ပြည်နယ်ချမ်းပြည်မြောက်ပိုင်းနေမှာလဲလူ့အခွင့်အရေးနဲ့ပတ်သက်ပြီးတော့တခြားနော်အထူးဘီယူဆိုင်လို့ဆိုအောင်မယ့်အရာဖြစ်တဲ့ရခိုင်ရေးကဲ့သို့တခြားအရေးကြီးသောလူ့အခွင့်အရေးအကြောင်းအရာတွေမြန်မာပြည်မှာရှိ
မစ္စယန်ဟေးလီနဲ့တွေ့ဆုံခဲ့တဲ့ Equality မြန်မာရဲ့ Director ဦးအောင်မျိုးမင်းပြောသွားတာပါရှင်ပြည်စုံကိုတော့မကြခင်ကြမှာပါဒါအပြင်ကချင်ပြည်နယ်ထဲကစစ်ပေးဆောင်စခန်းမှာကိုလိုနီယာသူတွေ200တိကိုဘာကြောင့်ထွက်ပြေးနေရတယ်လဲဆိုတာနဲ့တရုတ်နိုင်ငံနဲ့ဆက်မူဆက်ခရိုင်ကုန်သွယ်ရေးဂိတ်ပြန်ဖွဲ့တဲ့အပေါ်ရှမ်းတိုင်းနာမြဒီမိုကရေစီအဖွဲ့ချုပ်ကဘာကြောင့်ကန့်ကွက်စာတင်ကြတယ်လဲဆိုတဲ့သတင်းနဲ့အတူ American ရွေးကောက်ခံသမ္မတရဲ့အစိုးရအဖွဲ့ရွေးချယ်မှုမှာအမြင့်တဘောထားကိုလဲမှုတွေရှိနေတဲ့အကြောင်းတွေကိုလည်းထိတ်တန့်သတင်းတွေအပြီးမှာကြားမှာပါခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုကိုအောင်နဲ့မခင်ဖြူတွေတို့ကပြောပြပေးကြပါအောင်ရှင
်တူရကီနိုင်ငံအစ္စတန်ဘူမြို့က night club တစ်ခုမှာပြီးခဲ့တဲ့နှစ်သက်ကူညကလူပေါင်း39ယောက်တိတ်ဆုံးခဲ့ရတဲ့တနက်နေ့ပစ်ခတ်တိုက်ခိုက်မှုမှာတန်တရာရှိတဲ့သူကိုအာဏာပိုင်တွေကဖမ်းဆီးလိုက်နိုင်ပြီလို့တူရကီဝန်ကြီးချုပ်ဘီနာလီဟီဒရမ်ကဒီကနေ့အတည်ပြုပြောပါရယ်တိုက်ခိုက်သူဟာဆက်စုပ်ဖွဲ့ရအကြံဖက်သမားတယောက်လို့ဆိုပြီးလောလောဆယ်ရေးကြီးဆုံးကတော့ဒီတိုက်ခိုက်မှုနောက်ွယ်မှာဘသူတွေရှိနေတယ်ဆိုတာကိုရှာဖွေဖော်ထုတ်နိုင်ဖို့ဖြစ်တယ်လို့ဝင်ကြီးချုပ်ယီဒရမ်ကပြောပါရယ်တနက်သမားဟာအဗ်ဒူကာဒီယာမာရှာရီပော့ဆိုသူဖြစ်တယ်လို့တူရကီသတင်းမီဒီယာတွေမှာအစောပိုင်းဖော်ပြခဲ့ကြပြီးသူ့ကိုအစ္စတန်ဘူခရိုင်အစညတ်မြို့နယ်မှာတနင်္လာနေ့တုန်းကစီးနင်းရှာဖွေမှုတစ်ခုအတွင်းမှာဖမ်းဆီးမိခဲ့တာလို့ဆိုပါရယ်မာရှာရီပော့ရဲ့လက်ွေဟာပြစ်ခတ်သူရဲ့လက်ဝင်နဲ့တူနေတယ်ဆိုတာနဲ့သူဟာအာဖဂနစ္စတန်နိုင်ငံမှာတင်းနှံသွားတက်ခဲ့တဲ့ဥစ်ဘက်ကစ္စတန်နိုင်ငံသားဖြစ်ပြီး2016ခုနှစ်ဇန်နဝါရီလကတူရကီနိုင်ငံထဲကိုဝင်ရောက်လာတဲ့သူလို့ယူဆထားတဲ့အကြောင်းအစ္စတန်ဘူအုပ်ချုပ်ရေးမှူးဗာစစ်ရှဟင်ကလည်းဒီကနေ့ပြောပါတယ်ဒီတက်ခတ်မှုဟာ IS သွေးကြွအဖွဲ့အမိခံထားသူတွေရဲ့လက်ချက်ဆိုတာသိကြတယ်လို့လည်းအုပ်ချုပ်ရေးမှူးဆဟင်ကပြောပါတယ်စီးရီးယားနိုင်ငံအတွင်းတူရကီရဲ့စစ်စင်ရေးလုပ်ငန်းတွေကြောင့်အခုလိုတိုက်ခိုက်တာလို့ဆိုပြီးတော့ဒီနှစ်သက်ကူညာတိုက်ခိုက်မှုကိုသူတို့လက်ချက်အဖြစ်အားရစစ်သွေးကြွတွေကလည်းအစောပိုင်းကတည်းကပြောဆိုထားတာပါရှင်
။ဒေါ်နယ်ထရမ့်ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့အနေနဲ့ရုရှားတွေနဲ့ဆက်ဆံလုပ်ခဲ့တဲ့ဆိုတော့အပါဝင်အခြေမြစ်မခိုင်မာတဲ့အစီရင်ခံစာတစ်စောင်နဲ့ပတ်သက်လို့သတင်းပေါက်ကြောင်လုပ်ခဲ့သူကအမေရိကန်ဗဟိုထောက်လှမ်းရေး CIA ညွှန်ကြားရေးမှူး John Brennan ဖြစ်နိုင်ကြောင်းရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ရဲ့ပြောဆိုမှုအပေါ် Mr. Brennan ကညှင်းပယ်လိုက်ပါတယ်။အစီရင်ခံစာပေါ်အာရုံစိုက်မှုတွေပုံများလာမှာကိုမလိုလားဘူးလို့Mr. Brennan ကပြောဆိုခဲ့ကြောင်းတနင်္လာနေ့တော့ The Wall Street Journal ဆောင်းပါးတစ်ပုဒ်မှာဖော်ပြထားပါတယ်။ဒါအပြင် Mr. Trump အနေနဲ့ဒီကိစ္စတွေကိုတည်ထားဖို့လိုအပ်တယ်လို့ယူဆတာကြောင့်ထောက်လိုင်းရေးအတိုင်းဝိုင်းအနေနဲ့ဇန်နဝါရီလ6ရက်နေ့ကအစီရင်ခံခဲ့သေးကြောင်းသူကပြောပါတယ်။အခုသတင်းပတ်တွေအတွင်း Mr. Trump မှာထောက်လိုင်းရေးအတိုင်းဝိုင်းကိုပြင်းပြင်းထန်ထန်ဝေဖန်ခဲ့တယ်လို့ CIA ညွှန်ကြားရေးမှူး Mr. Brennan နဲ့လည်းအပြန်အလှန်ပြစ်တင်ဝေဖန်ခဲ့ကြပါတယ်ထောက်လိုင်း agency တွေအနေနဲ့အများပြည်သူတွေထင်အောင်ထင်မှားဖြစ်အောင်သတင်းမှားတွေကိုဖွင့်ထုတ်ချတာမျိုးလုံးဝမလုပ်သင့်တဲ့အပြင်နောက်ဆုံးအနေနဲ့သူ့အပေါ်တိုက်ခိုက်နေတာကြောင့်နာဇီဂျာမနီမှာနေနေရတယ်လို့ဖြစ်နေပြီလားဆိုပြီးတော့ဒီလွန်ခဲ့တဲ့သတင်းပတ်က Trump ဟာသူ့ရဲ့ Twitter စာမျက်နှာမှာရေးသားခဲ့ပါတယ်ဒါဟာတာဝန်ထမ်းဆောင်စဉ်အတွက်နိုင်ငံအတွက်အသက်ပေးလူလူခဲ့သူတွေကိုနာဇီတွေအဖြစ်ရည်ညွှန်းလိုက်တာဖြစ်တယ်လို့ Mr. Brennan ကတုံ့ပြန်ပြောဆိုပါတယ်ခင်ဗျာ
အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကသူ့ဆိုရလက်ထက်ဝင်ကြီးနေရာရထားတဲ့သူတွေကိုအတီးပြုနိုင်ဖို့အတွက်စစ်ဆေးမင်းမြန်းနဲ့ကြားနာပွဲတွေကိုအထက်လွှတ်တော်ကော်မတီတွေမှာဆက်လက်ကြားနာနေတာမှာတော့ဒီနေ့ပြည်내ရေးဝင်ကြီးနဲ့ကျန်းမာရေးဝင်ကြီးရထားခဲ့ရတဲ့သူတွေကြားနာစစ်ဆေးခံမှုရှိပါတယ်။ပြည်내ရေးဝင်ကြီးအဖြစ်ရထားခံရသူ Ryan Singh အနေနဲ့အထက်လွှတ်တော်စွမ်းအင်နဲ့တဘာဝအရေးမြင့်ဆိုင်ရာကော်မတီရှေ့မှောက်မှာဒီနေ့စစ်ဆေးခံမှာပါ။ရေတပ်အထူးကွန်မန်ဒို Navy Sea တပ်ဖွဲ့ဝင်ဟောင်းတအုပ်ဖြစ်တဲ့ Singh ဟာပြည်သူပိုင်မြေတွေကို Federal အစိုးရကထိန်းချုပ်ရေးစီယုံလှုပ်ဆောင်နေသူဖြစ်ပါတယ်။ ပုဂ္ဂလိကပိုင်ဆိုင်မှုကိုအလေးပေးတဲ့ Republican Party ဝင်တွေကြားမှာတော့သူ့ရဲ့ရည်တည်ချက်ကသူ့ကိုအခက်တွေးစေပါတယ်။ဒါပေမဲ့အများပိုင်မြေတွေကိုပြည်내အစိုးရတွေကမထိန်ချုပ်သင့်ဘူးလို့ပြောနေတဲ့ Mr. Trump နဲ့တော့သူ့ရဲ့ရည်တည်ချက်ကတူပါတယ်။ဒီအများပိုင်မြေတွေမှာရင်းနှီးတဲ့ကြောင်မီသွေးတူးဖော်မှုတွေတွန်းမြစ်လှုံ့ဆော်ဖို့စီရင်ပြောဆိုနေတဲ့အဆင့်ကိုသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့တွေအများအပြားကလည်းစန့်ကျင်ကြပါတယ်။ဒီနေ့လွှတ်တော်မှာကြားနိုင်မဲ့သူနောက်တဦးကတော့ပညာရေးဝန်ကြီးအဖြစ်ရထားခံရတဲ့ Betsy DeVos ဖြစ်ပါတယ်။သူကတော့ဒီကျန်းမာရေးပညာရေးအလုပ်သမားနဲ့ပင်စင်လစာဆိုင်ရာကော်မတီရှေ့မှောက်မှာအစစ်ဆေးခံရမှာပါ။အခုလိုကြားနာပွဲတွေကတော့ရွေးကောက်ခံသမ္မတ Donald Trump တရားဝင်ကျန်းသစ္စာချိန်ဆိုမဲ့တောက်ကြနေမတိုင်ခင်ဒီသတင်းပတ်တစ်လျှောက်လုံးအထက်လွှတ်တော်မှာတစ်ခုပြီးတစ်ခုရှိနေမှာပါရှင်။
ကာဇစတန်နိုင်ငံမှာကျင်းပမဲ့ဆီးရီးယားရေဆွေးနွေးပွဲကိုနောင်တက်လာမဲ့အမေရိကန်အစိုးရအဖွဲ့ကိုယ်စားလှယ်တက်ရောက်ဖို့ဖိတ်ကြားထားတယ်လို့ရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဗရော့ကပြောပါရယ
်မရရှိတဝမ်စတိုနိုဗယ်အက်ဒမင်စထရေးတီစမော့ဂျတ်ပရိယတ်တာပရီဂလာရှေနီဘူဒတ်ပရစ်စတာဗလနာ
အစိုးရအဖွဲ့အနေနဲ့အခုဖိတ်ကြားမှုကိုလက်ခံပြီးဒီကိစ္စနဲ့ပတ်သက်လို့အကြံတော်ဝင်ရှိသူတွေတက်ရောက်လိမ့်မယ်လို့ကျွန်တော်တို့တွက်ဆထားပါတယ်။ဒါဟာပထမဆုံးအကြိမ်တရားဝင်ဆက်သွယ်လိုက်တာဖြစ်ပြီးစီးရီးယားကအကြမ်းဖက်မှုတွေကိုတိုက်ဖျက်ရေးမှာဘလောက်ထိရရောက်တိုးမြင့်လှုံ့ဆော်သွားမလဲဆိုတာကိုစတင်ဆွေးနွေးနိုင်ပါလိမ့်မယ်လို့ Mr. Lavrov ကပြောသွားတာပါ။ဒါပြင်ရွေးကောက်ခံသမ္မတ Donald Trump အနေနဲ့အကြမ်းဖက်ဝါရတိုက်ဖျက်ရေးနဲ့ပတ်သက်ပြီးအာယုံဆိုင်လှုံ့ဆော်မှုလဲဒီကနေ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်း Mr. Lavrov ကတိုက်တွန်းသွားပါတယ်။နောက်ပတ်တနင်္လာနေ့ကျရင်ကာဇက်စတန်မှာဆီးရီးယားဆွေးရနဲ့တပုံတွေကြားတွေ့ဆုံဆွေးနွေးဖို့ရှိနေပြီးရုရှားနဲ့အမေရိကန်တွေဒီဆီးရီးယားကအကြမ်းဖက်မှုတွေနဲ့ပတ်သက်လို့ဘယ်လိုကင်တွယ်သွားမလဲဆိုတာကိုဆွေးနွေးသွားနိုင်လိမ့်မယ်လို့ရုရှားဘက်ကမျှော်လင့်ထားပါတယ်ခင်ဗျာ
။ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6:00နာရီခွဲကနေ9:00နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
View American တန်ကနေအင်္ဂါနေ့ညနေခင်းဒေသတွင်းသတင်းတွေကိုဆက်ပြီးတော့တင်ပြပေးသွားပါမယ်ရှင်ပြောင်းဆုံးနေတဲ့မလေးရှားခီးသည်တင်လေယာဉ် MH370 ရှာဖွေမှုတွေ၃နှစ်နီးပါးကြာလာခဲ့ပြီးတဲ့နောက်သဲလွန်စာရေရရဘာမှမတွေ့ခဲ့ရတာကြောင့်ဒီကနေ့မှာတော့ရှာဖွေမှုတွေကိုလုံးဝရပ်ပစ်လိုက်ပါပြီ။အိန္ဒိယသမုဒ္ဒရာအတွင်းပိုင်းပင်လယ်ရေနက်ထဲအထိခက်ခက်ခဲခဲရှာဖွေမှုတွေလုပ်ခဲ့ပေမဲ့လေယာဉ်ပြောင်းတဲ့ပတ်သက်လို့ဘာသဲလွန်စာမှမရခဲ့တာကြောင့်အခုလိုရှာဖွေမှုတွေကိုအဆုံးသတ်လိုက်ကြပါ။ရှာဖွေရေးအဖွဲ့တွေအနေနဲ့စတူယန်ကီလိုမီတာ13,000ကျော်ဝန်းတဲ့နေရာမှာရှာဖွေရာတွေလုပ်ခဲ့ကြပေမဲ့ဘာရလမ်းမှမထွက်ခဲ့တာကြောင့်အခုနောက်ဆုံးရှာဖွေရေးလုပ်ငန်းတွေကိုတရားဝင်ရပ်နှားလိုက်တာဖြစ်တဲ့ဆိုတာကိုတော့ဩစတြေးလျနိုင်ငံအနောက်ဘက်ဝေးလံခေါင်တီးတဲ့ပင်လယ်ပြင်မှာ Boring 777 key that တင်လေရင်ရှာဖွေမှုတွေကိုဒေါ်လာတန်160အကုန်ကျခံလှုပ်ဆောင်နေတဲ့ဩစတြေးလျ GACC အဖွဲ့ကပြောပါရယ်လေရင်ပြောက်ရှာဖွေမှုတွေကိုစုံစမ်းစစ်ဆေးနေတဲ့တာဝန်ရှိသူတွေကတော့ဒီရှာဖွေရေးအဖွဲ့တွေအနေနဲ့လေရင်ပြက်ကျနိုင်ပွဲရှိတယ်လို့ဒီသိပ်မကြခင်ကပဲသုံးသပ်ပြောဆိုထားတဲ့မြောက်ဘက်ကနေရာရွှေ့ပြီးတော့ရှာဖွေဖို့အကြံပြုထားတာရှိပါတယ်။ဒါပေမဲ့ဩစတြေးလျအစိုးရကတော့ဒီအကြံပြုချက်ကိုပယ်ချထားပါတယ်။လေရင်ပြောက်ရှာဖွေဖို့အတွက်အဓိကငွေကြေးမတည်ပေးထားတဲ့ဩစတြေးလျမလေးရှားနဲ့တရုတ်နိုင်ငံတွေအနေနဲ့လေရင်ပြက်ကျတဲ့နေရာကိုညွှန်ပြနိုင်တဲ့တက်သေးထောက်ထားသစ်တွေထပ်ပြီးတော့မတွေ့ဘူးဆိုရင်လက်ရှိလေရင်ပြောက်ရှာတဲ့နေရာမှာရှာဖွေမှုတွေကိုပြည်တာနဲ့ဒါကိုအဆုံးသတ်မယ်ဆိုပြီးပြီးခဲ့တဲ့နှစ်ထဲမှာပဲသဘောတူထားတာပါမလေးရှားခီးတဲ့တင်လေ MH390 ဟာလွန်ခဲ့တဲ့3နှစ်လောက်ကမလေးရှားနိုင်ငံကွာလာလမ်ပူကနေတရုတ်နိုင်ငံဘေကျင်းမြို့တော်ကိုအသွားလမ်းမှာပျောက်သွားခဲ့တာပါရှင်
တရုတ်သမ္မတရှီကျင်းပင်ရဲ့အလက်ပတ်ခီးစဉ်အတွင်းဆန္ဒပြရမှာပိုအခက်အခဲတွေတွေ့အောင်ဆွစ်ဇာလန်အစိုးရကလှုပ်ဆောင်နေတယ်လို့ဆွစ်ဇာလန်နိုင်ငံကတိဘက်ဆန္ဒပြသူတွေကဆွဆွဲပြောဆိုလိုက်ပါတယ်တနင်္ဂနွေနေ့ကဘန်မြူကအက်ကန်ဘွဲ့ကိုသမ္မတရှီမရောက်ခင်ဆွစ်အာဏာပိုင်တွေကနှစ်နာရီသာဆန္ဒပြခွင့်ပြုခဲ့ွားတယ်ဆွစ်လွှတ်တော်ရှိမှာတရုတ်စန့်ကျင်ရေးကြွေးကြော်ဆန္ဒပြသူတွေဆွစ်တိဘက်32ဦးလည်းဖမ်းဆီးခံခဲ့ရပေမဲ့နောက်တရက်မှာတော့ပြန်လွတ်ပေးခဲ့ွားတယ်တရုတ်အစိုးရဟာတိဘက်နိုင်ငံအတွင်းမှာဒီတိဘက်လူမျိုးတွေပေါ်ဖိနှိပ်မှုတွေရှိနေတာကြောင့်အခုလိုမျိုးဆန္ဒပြနေတာဖြစ်တယ်လို့ဒီဆန္ဒပြခေါင်းဆောင်တွေကပြောပါတယ်ခင်ဗျာ
ထိုင်ဝမ်ရေလက်ကြားနဲ့တောက်တရုတ်ပင်လယ်ပြင်တစ်ဝိုက်မှာတရုတ်ကသူ့ရဲ့တခုတည်းသောလေယာဉ်တင်သင်းပေါ်လီယွန်နင်းနဲ့စီးရီးလေးချင်းမှုတွေလုခဲ့တာနဲ့အမျှထိုင်ဝမ်စစ်တပ်ကလည်းနှစ်ရက်ကြာကာကွယ်ရေးဆိုင်ရာစီးရီးလေးချင်းမှုတွေကိုဒီကနေ့စတင်လိုက်ပါတယ်။တရုတ်စစ်သင်းပေါ်လီယွန်နင်းဟာထိုင်ဝမ်ရေလက်ကြားကိုဖျက်ပြီးတရုတ်နိုင်ငံကိုပြန်လည်မောင်းနှင်စီးပြခဲ့တာပါ။ဒါဟာထိုင်ဝမ်တိကျလွတ်လပ်ခွင့်ကိုလိုလားတဲ့သမ္မတချိုင်အင်ဝမ်ကိုချိန်ချောက်လိုက်တာဖြစ်တယ်လို့အများကယူဆကြပါတယ်။လီယွန်နင်းသင်းပေါ်ဖျက်သွားတာကိုထိုင်ဝမ်ဘက်ကအနိကဲစောင့်ကြည့်နေခဲ့ပေမဲ့စိုးရင်ထိလန့်စရာအခြေအနေတော့မရောက်ခဲ့ဘူးလို့ထိုင်ဝမ်ကာကွယ်ရေးဝန်ကြီးကပြောပါရရှင်။
လမျက်နှာပြင်ပေါ်မှာနောက်ဆုံးလက်လျှောက်ခဲ့သူဂျင်းဆာနန်လို့လူသိများတဲ့အမေရိကန်အာကာသယာဉ်မှူးဟောင်းယူဂျင်းဆာနန်ဟာတနင်္လာနေ့ကအသက်82နှစ်အရွယ်မှာကွယ်လွန်သွားပါတယ်။လကိုသွားမဲ့အပိုလိုအစီအစဉ်အတွက်ဆာနန်နဲ့တခြားအာကာသယာဉ်မှူး73ဦးကိုအမေရိကန်အာကာသစူးစမ်းလေ့လာရေးအေဂျင်စီ NASA ကရွေးချယ်ခဲ့ချိန်မှာဆာနန်ဟာရေရက်ပူကြီးတယောက်ပါ1960ပြည့်လွန်နှစ်တွေမကုန်ဆုံးခင်လဘော်ကိုလူသားတယောက်ချေချနိုင်ရမယ်ဆိုတဲ့ရည်မှန်းချက်ကိုသမ္မတဂျွန်ဖ်ကနေဒီကကြေညာခဲ့ပြီးတဲ့နောက်လကိုသွားမဲ့အစီအစဉ်ကိုစတင်ခဲ့တာပါလာဘော်ကိုအခြေချခဲ့တဲ့အပိုလို17အာကာသယာဉ်ရဲ့သမိုင်းဝင်ခီးစဉ်မတိုင်ခင်နှစ်လအလိုနောက်ဆုံးအကြိမ်လူလိုက်ပါပြီးစမ်းသပ်ပြန်သန်းတဲ့ခီးစဉ်ဖြစ်တဲ့အပိုလို10အာကာသယာဉ်နဲ့1969ခုနှစ်မေလမှာမစ္စဆာနန်လိုက်ပါသွားခဲ့တာပါအဲ့ဒီနောက်3နှစ်အကြာ1982ခုနှစ်မှာလူလိုက်ပါပြီးလကိုသွားတဲ့နောက်ဆုံးခီးစဉ်အပိုလို18အာကာသယာဉ်ကိုသူရဲ့ဦးဆောင်ခဲ့တာပါလာဘော်ကိုလမ်းလျှောက်တဲ့ချိန်သူ့ရဲ့ခြေရာတွေကိုပြန်လှည့်တဲ့ကြည့်တဲ့အချိန်မှာဒီနေရာကိုနောက်တစ်ချိန်သူထက်ရောက်လာနိုင်စရာမရှိဘူးဆိုတာကိုသူသိခဲ့တယ်လို့သူ့အတွက်အဲ့ဒီအခိုက်အတန့်ဟာမမေ့နိုင်စရာပါပဲလို့ဆာနန်ကပြောပါတယ်ဆာနန်ဟာရေတပ်တာဝန်ကနေရော NASA အလုပ်ကနေပါ1986ခုနှစ်မှာအငြင်းစားယူခဲ့ပြီးအစောပိုင်းတုံးခဲ့တဲ့အာကာသယာဉ်တွေနဲ့ပတ်သက်ပြီးသုံးသပ်ဆွေးနွေးတဲ့ရုပ်သံအစီအစဉ်တစ်ခုမှအလုပ်လုပ်ခဲ့ပါသေးတယ်ခင်ဗျာ
Nick ဒီကနေ့ညနေခင်းထိတ်တန့်ရောက်တဲ့တဲ့တွေကိုမခင်ဖြူထွေးနဲ့ကိုအောင်တို့ကကြင်ညာပေးခဲ့တာပါ VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြပေးသွားပါမယ်ရှင်မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ် Miss Yang Hee Lee ဟာဒီကနေ့မှာအရက်ဖက်လူ့အဖွဲ့အစည်းတွေတရင်းမီဒီယာကောင်စီနဲ့ရှေ့နေရုံနဲ့ရန်ကုန်မြို့မှာတွေ့ဆုံခဲ့ပါတယ်။အရက်ဖက်လူ့အဖွဲ့အစည်းတွေနဲ့တွေ့ဆုံစဉ်အတွင်းရခိုင်ပြည်နယ်အရေးငြိမ်းချမ်းရေးကိစ္စအပါအဝင်နိုင်ငံရေးအကျဉ်းသားများကိစ္စအကျဉ်းထောင်တွေအရေးဆွေးနွေးခဲ့ကြတယ်လို့လူ့အခွင့်အရေးလှုပ်ရှားသူတူဦးကပြောပါတယ်။အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်ကိုထက်အောင်ကတင်ပြထားပါတယ်ရှင်။
မြန်မာနိုင်ငံကို၅ချိန်မြောက်လာရောက်လေလာတဲ့ကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ် Miss Yan Hee Lee ဟာသူ့ရဲ့သုံးရက်တာရခိုင်ခီးစဉ်နောက်ပိုင်းဒီကနေ့မှာရရက်ဖက်လူ့အဖွဲ့အစည်းတွေနဲ့တွေ့ဆုံခဲ့ပါတယ်။ဒါအပြင်ရှင်းနေတချို့နဲ့ရောသတင်းမီဒီယာကောင်စီနဲ့ပါတွေ့ဆုံခဲ့တယ်လို့ကုလသမဂ္ဂမြန်မာနိုင်ငံရုံးကွယ်ပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်။၃နှစ်ကြာကြာရရက်ဖက်လူ့အဖွဲ့အစည်းတွေနဲ့တွေ့ဆုံစဉ်အတွင်းဆွေးနွေးခဲ့တဲ့အကြောင်းအရာတွေနဲ့ပတ်သက်လို့လူ့ခွင့်ရေးတွေ့ကြလှုပ်ရှားသူတူလည်းဖြစ် Equality မြန်မာရဲ့ Director လည်းဖြစ်တဲ့ဦးအောင်မျိုးမင်းကအခုလိုပြောပါတယ်။
အဓိကတော့ကျွန်တော်တို့နဲ့ဒီ၃နာရီကျော်တွေ့တဲ့အထဲမှာအကြောင်းအရာ၆ခုအဓိကထားဆွေးနွေးသွားတယ်။အဲ့ဒါတွေကတော့ဒီကျွန်တော်တို့ဒီဖွဲ့စည်းပုံအခြေခံဥပဒေနဲ့တရားဥပဒေဆိုင်ရာတရားစီရင်မှုဆိုင်ရာပြည်ဝင်ပြောင်းလဲမှုအကြောင်းပြီး။နိုင်ငံရေးကျင်းသားနဲ့လူ့ခွင့်ရေးကာကွယ်စောင့်ရှောက်သူအကြောင်းပြီး။နောက်အမျိုးသမီးနဲ့ကလေးပါဝင်လူနည်းစုရဲ့အကြောင်းပြီးရင်ငြိမ်းချမ်းရေးလုပ်ငန်းစဉ်ပြည်ရခိုင်ပြည်နယ်ကိစ္စနောက်တစ်ခုကတော့ကျွန်တော်တို့နိုင်ငံတကာလူ့ခွင့်ရေးစံချိန်ညီနဲ့ပတ်သက်ပြီးပူပေါင်းဆောင်ရွက်မှုဆိုတော့6ခုအတိခါတာဆွေးနွေးပါတယ်။လက်ရှိအချိန်မှာဘာတွေဖြစ်နေလဲ၊ဘယ်လိုမျိုးတိုးတက်မှုရှိလဲ၊ဘယ်နေရာတွေမှာတော့နောက်ထပ်ထပ်ပြီးတော့စိန်ခေါ်မှုအခက်အခဲရှိလဲဆိုတာပုံမလင်းလင်းပြောပြပါရခင်ဗျာ
။ဒါအပြင်မစ္စယန်ဟီလီမကြသေးမီကတွားရောက်ခဲ့တဲ့ရခိုင်ပြည်ခီးစဉ်အတွင်းမှာတချို့သောနေရာတွေကိုတွားခွင့်မရဘူးဆိုတာကိုပြောဆိုခဲ့တဲ့အကြောင်းဦးအောင်မျိုးမင်းကပြောပါတယ
်။ရခိုင်ပြည်နယ်မှာလည်းတချို့သောနေရာတွေတွားလို့မရဘူးလို့ပြောပါတယ်။ဒါကတော့သူရဲ့လက်ရှိခီးစဉ်မှာသွားလို့ရသည့်တိုင်အောင်မိနာဆိုဒီရောက်တော့မှအချိန်လေးလုံးကျူကြီးတော့သွားလို့မရဘူးဆိုတာတွေ့ရတယ်။ဒါဆိုရင်ရခိုင်ပြည်နယ်ရေးကတကယ်ကိုအရေးကြီးတဲ့ကိစ္စဖြစ်တယ်လို့ရခိုင်ပြည်နယ်လိုပဲကျွန်တော်ကချင်ပြည်နယ်၊ချမ်းပြည်မြောက်ပိုင်းနေမှာလဲလူခွေနဲ့ပတ်သက်ပြီးတော့တခြားတော့အထူးဘီယူဆိုင်လို့ဆိုအောင်မဲ့အရာဖြစ်တယ်။ရခိုင်ရေးကတူတခြားအရေးကြီးသောလူခွေအကြောင်းအရာတွေမြန်မာပြည်မှာရှိတယ်ဆိုတာတော့သူကဒါလေးကိုပြောတော့တာကျွန်တော်တို့သတိပြုမိပါတယ်။
ကုလအထူးကိုယ်စားလှယ်ဟာခီးစဉ်မစခင်ကတည်းကကချင်ပြည်နယ်တွင်းကလိုက်စားနဲ့ဖားကန့်ဒေသတွေကိုတွားရောက်လေ့လာဖို့စီစဉ်ခဲ့ပေမဲ့လို့လုံခြုံရေးအခြေအနေကြောင့်အစိုးရကခွင့်မပြုခဲ့ပါဘူး။ဒါကြောင့်လဲသူခီးစဉ်မှာအစိုးရရဲ့ပူးပေါင်းဆောင်ရွက်မှုရှိခဲ့ဘူးလို့လည်းပြောဆိုခဲ့ပါတယ်။ဒါအပြင်မစ်စယန်ဟီလီအနေနဲ့ဒီတစ်ခေါက်ခီးစဉ်အတွင်းအင်းစိန်ထောင်၊ဘူသီးတောင်ထောင်၊စစ်တွေထောင်နဲ့ဇင်းကြိုက်အလုပ်စခန်းတွေကိုတွားရောက်လေ့လာခဲ့တယ်လို့အရက်ဖက်လူအဖွဲ့အစည်းတွေနဲ့ဒီမနက်တွေ့ဆုံစဉ်အတွင်းမှာလည်းအချင်းထောင်တွင်အခြေအနေနဲ့လူခွင့်ရေးအခြေအနေတွေကိုမေးမြန်းခဲ့တယ်လို့ဦးအောင်မျိုးမင်းကပြောပါတယ်။လူခွင့်ရေးအထူးကိုယ်စားလှယ်ဟာဒီကနေ့နေ့လယ်ပိုင်းမှာရှင်းနေတွေနဲ့တွေ့ဆုံခဲ့တယ်လို့သတင်းမီဒီယာကောင်စီတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံခဲ့တာပါ။မြန်မာနိုင်ငံတွင်သတင်းမီဒီယာလွတ်လပ်မှုအခြေအနေလွတ်လပ်စွာသွားရောက်သတင်းယူပိုင်ခွင့်ရေးသားခွင့်ကိစ္စရပ်တွေနဲ့ပတ်သက်လို့ဆွေးနွေးခဲ့တယ်လို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီအထွေထွေမှုဦးတီဟာစောကပြောပါတယ်
။အဓိကဆွေးနွေးတာကတော့ဒီမှာရှိတဲ့ Freedom of Press, Freedom of Expression အခြေအနေဘယ်လိုရှိသလဲ။နောက်ဒီလောကမှာရှိတဲ့အခက်အခဲတွေ ဟိုကြုံနေရပြီးသွားတဲ့ဖြစ်နေတဲ့ case တူတည်ရရခိုင် case ရောမုံရောင်း case ရောဆောက်ဆင်းမှာနော်သူကြားလာရှိတယ်အဲ့ဒါဟောအဲ့ဒါတွေမေးတယ်အဓိကတော့ freedom of expression freedom of press ရဲ့ now တရင်းသမားရဲ့တရင်းရကြီးကွတ်မှာနော်အဲ့ဒါမျိုးတွေကိုမေးလို့အဲ့ဒါတွေဆွေးနွေးကြပါ
ဒါအပြင်ရခိုင်ပြည်နယ်တွင်တရင်သမားတွေလွတ်လပ်စွာသွားရောက်တရင်ယူဖို့ကိစ္စရက်တွေကိုလည်းဆွေးနွေးခဲ့တယ်လို့တရင်သမားတချို့အသက်ခံခဲ့ရတဲ့အခြေအနေနဲ့ပတ်သက်လို့လည်းပြောဆိုခဲ့တယ်လို့ဆိုပါတယ်။မစ္စယန်ဟီလီအနေနဲ့မနေ့ပြန်မှာနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်နဲ့လည်းနေပြည်တော်မှာတွေ့ဆုံမှုရှိတယ်လို့ဒုတိယသမ္မတဦးမြင့်ဆွေဦးဆောင်တဲ့ပြည်ထောင်စုအဆင့်မောင်တော်ဒေသစုံစမ်းစစ်ဆေးကော်မရှင်အဖွဲ့နဲ့လည်းတွေ့ဆုံမှုရှိတာပါ။မြန်မာနိုင်ငံကိုဆက်နှစ်တာလာရောက်လေ့လာတဲ့ကုလသမဂ္ဂလူခွင့်ရဲ့အထူးကိုယ်စားလှယ်ဟာကချင်ပြည်နယ်၊ကရင်ပြည်နယ်၊ရခိုင်ပြည်နယ်၊ရန်ကုန်နဲ့နေပြည်တော်တို့ကိုသွားရောက်မှာဖြစ်ပြီးတော့လာမယ့်ဇန်နဝါရီလ20ရက်နေ့ကျရင်တော့ရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲတည့်ရက်ကျင်းပတော့မှာဖြစ်ပါရယ်ခင်ဗျာ
။ကိုထက်အောင်ပါရှင်။ခုတော့ကချင်ပြည်နယ်သတင်းဖတ်ဆက်ရအောင်ပါ။တိုက်ပွဲတွေကြောင့်ကချင်ပြည်နယ်ထဲကစစ်ဘေးရှောင်စခန်းတွေမှာခလုံးနေရသူတွေ200တစ်ကိုထပ်ပြီးထွက်ပြေးနေကြပြီးတော့အရေးပေါ်ကျန်းမာရေးစောင့်ရှောက်မှုနဲ့စားနပ်ရိက္ခာပြက်လာမဲ့အရေးအကူအညီပေးနေသူတွေစိုးရိမ်နေကြပါရယ်။အိုးအိမ်စွန့်ခွာထွက်ပြေးသူအရေးအတွက်အစိုးရဘက်ကရောကချင်လက်နက်ကင်တပ် KIA ဘက်ကပါအကူအညီပေးနေပေမဲ့ရေရှည်မှာအခက်တွေ့မဲ့အခြေအနေရှိနေတာပါ။အိုးအိမ်စွန့်ခွာထွက်ပြေးနေရသူတွေရဲ့နောက်ဆုံးအခြေအနေကိုတော့မတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင်
။ကချင်ပြည်နယ်ဝိုင်းမော်မြို့နယ်တွင်းကဇိုင်းအောင်ခေါရှောင်းနဲ့မကားရံစစ်ပေးရှောင်းစခန်းတွေကထောင်ထဲချတဲ့ဒုက္ခသည်တွေဘေးလွတ်ရောက်ကိုထပ်မံထွက်ပြေးတင်းရှောင်နေရတယ်လို့အကူအညီပေးရေးပူးပေါင်းလုပ်ငန်းစဉ်အဖွဲ့ပြောခွင့်ရကပြောပါတယ်။ဇန်အောင်စခန်းတွင်လက်နေကြီးကြီးကြရောက်ပောက်ကွဲခဲ့ပြီးတဲ့နောက်လုံခြုံရေးစိုးရိမ်ချက်နဲ့အခုလိုတင်းရှောင်ကြတာလို့ပူပေါင်းလုပ်ငန်းစဉ်အဖွဲ့ပြောခွင့်ရခွန်ရှားအောင်ကပြောပါတယ်။
ဇန်အောင်ကြတော့မူလကမ်ကနေအခုသူတို့ရောက်နေတဲ့နေရာကျတော့10မိုင်လောက်ဝေးတယ်။လုံခြုံလို့ခေါ်တဲ့နေရာမှာရောက်နေတာဖြစ်ပါတယ်။မကယံ IDP ကမ်ကျတော့ဒီအနေထားဒီကြောင့်စပြင်းမှာသူတို့ရဲ့စခန်းကနေလုံခြုံမှုမရှိတဲ့အတွက်ကြောင့်စပြင်းမှာတိမ်းချောင်တာဖြစ်ပါတယ်။အခုလက်ရှိအနေအထားအရဆိုရင်ဒီမကားရံ IDP ကမ်ကြတော့နဂူမူလာရှိတဲ့နေရာကနေအနောက်ဖက်၃လေးမိုင်လောက်ဝေးတဲ့နာဟမ်ပါဆိုတဲ့နေရာမှာအများစုခိုလုံနေတယ်။တချို့ကြတော့လိုက်စာဖက်ကိုဟိုပြန်ပြင်းမှာပြောင်းသွားတဲ့အင်ထောင်စု50ကျော်ရှိတာဖြစ်ပါတယ်။ဒီလတ်တလောပြိပခကြောင့်ဒီအစိုးရထိန်းချုပ် area ကိုပြောင်းလာတဲ့ IDP ကလည်းအယောက်ဒီအိမ်တော်စု50ကျော်မှရှိနေတာဖြစ်ပါတယ
်အခုနောက်ဆုံးမကားရံစစ်ပေးရှောင်စခန်းမှာခိုးလုံနေသူတွေတဲကအစိုးရထိန်းချုပ်ရာဒေသဘက်ကိုပြောင်းရွှေ့နေသူတွေရှိသလိုကချင်လက်နက်ကင်တပ်ဖွဲ့ KIA အခြေစိုက်ရာလိုင်စာဘက်ကိုခိုးလုံနေကြသူတွေလည်းရှိနေပါတယ်အစိုးရနဲ့ KIA တို့ဘက်ကတော့စစ်ပေးရှောင်နေအရေးလက်လှမ်းပြီတလို့ကူညီပေးနေပါတယ်လို့ခွန်ရှားအောင်ကပြောပါတယ်
။ထပ်ဆင့်ထွက်ပြေးတိမ်းရှောင်ရတဲ့အနေအထားမှာကြတော့အများစုကဒီအသက်ကြီးရွယ်ဦးကလေးနဲ့အမျိုးသမီးတွေဖြစ်တော့သူတို့ဒီလိုထွက်ပြေးတိမ်းရှောင်နေရတဲ့အနေအထားမှာပိုပြမဒုက္ခရောက်တယ်ပြီးရင်စိတ်ဖိစီးမှုတွေလည်းတော်တော်ဖြစ်တာဖြစ်တယ်။အဲတချို့ဒီဇိုင်းအောင်ကဆိုရင်သူတို့ထွက်ပြေးရင်တန်လန်းလမ်းနေမှာမှာပဲဒီတိုင်းအဲရရတေးဖြင့်ထိုးပြမနေခဲ့ရတော့အခုအနေထားမှာဆိုရင်တော့ကျမရေးဖက်ကလည်းတော်တော်ဆောင်းဆောက်ဖို့လိုတဲ့အနေထားမှာရှိတာဖြစ်ပါလေ
တိုက်ပွဲတွေကြောင့်ပဲပြီးခဲ့တဲ့ရက်ပိုင်းအတွင်းဗမော်မြို့နယ်မိုင်းခေါင်စစ်ပေးရှောင်စခန်းမှာလာရောက်ခိုးလုံသူအရေးအတွက်လည်းပို့တိုးလာတယ်လို့ခွန်ရှောင်းကပြောပါတယ်ကရန်ရဲ့အခြေဆက်ရရှမ်းပြည်နယ်မြောက်ပိုင်းနယ်ကချင်ပြည်နယ်တွင်းမှာတိုက်ပွဲတွေကတော့နေ့စဉ်ဆိုသလိုရှိနေပြီးတိုက်ပွဲတွေနဲ့ပတ်သက်လို့တော့မြန်မာတပ်မတော်ဘက်ကရောကချင်လက်နက်ကင်တပ်ဖက်ကရောထုတ်ဖော်ပြောဆိုတာမရှိပါဘူးရှမ်းပြည်နယ်မူဆယ်ကုန်းသွယ်ရေးဆောင်ကို KIA ကချင်လက်နက်ကင်တပ်ဖွဲ့အပါအဝင်မြောက်ပိုင်းစီရေးမဟာမိတ်အဖွဲ့တွေပူးပေါင်းပြီးတိုက်ပွဲဆင်ခဲ့ပြီးနောက်ပိုင်းမြမတပ်မတော်နဲ့ဇက်တိုက်ဆိုသလိုဖြစ်နေတဲ့တိုက်ပွဲတွေအတွင်းမုံကိုမြို့နယ်တွင်းကကချင်ခရိယန်တင်းတောက်ဆရာနှစ်ဦးလည်းတရင်အစအနမရဘဲပျောက်ဆုံးသွားပါတယ်။ကချင်တင်းတောက်ဆရာနှစ်ဦးပျောက်ဆုံးနေတဲ့ကိစ္စနဲ့ပတ်သက်ပြီးအရေးယူဆောင်ရွက်ပေးဖို့ကချင်နှစ်ချင်းခရိယန်အသင်း KBC ကမြန်မာအစိုးရကိုစာရေးသားတောင်းဆိုထားသလိုလူ့အခွင့်အရေးအဖွဲ့တွေကလည်းတောင်းဆိုနေကြပါတယ်ရှင
်ရန်ကုန်တိုင်းမှာနေပေါင်းများစွာပြည့်စွက်လာတဲ့ဘတ်စကားစနစ်ကိုဖျက်သိမ်းပြီးဘတ်စကားစနစ်တည်ရပေါ်လာပါပြီဒီဘတ်စကားစနစ်တည်အပါအဝင်ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ရဲ့အခုချိန်ထိလှုပ်ဆောင်ချက်တွေအပေါ် VOA တောတာရှင်တွေဘလို့မြင်ကြပါသလဲခုလာမယ့်အင်္ဂါညတရားရည်လိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာ ဓာတ်ရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ပေးထားလို့ရပါတယ်။ကိုယ့်ရဲ့အမြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရနိုင်ပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-239-382-5554ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးကြဖို့တော်ရရှင်နေအားလုံးကိုဖိတ်ခေါ်အပ်ပါတယ
်ဒီကနေ့ည9:00နာရီမှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်တော်သားရှင်များရှင်တရုတ်နိုင်ငံရဲ့အနေဆက်မှာကုန်စည်စီစစ်မှုတွေစီစစ်ဖို့ဆိုပြီးစစ်စေးရေးဂိတ်တစ်ခုကိုပြန်လည်ဖွင့်လှစ်ခဲ့တဲ့အပေါ်ဒေသခံနိုင်ငံရေးအတိုင်းအဝိုင်းကကန့်ကွက်လိုက်ပါတယ်။အရင်အစိုးရလက်ထက်ကပိတ်ပင်ထားခဲ့တဲ့ရှမ်းပြည်နယ်မြောက်ပိုင်းမှုဆက်ခရိုင်သိန်းနေမြို့နယ်ရေဘူးဂိတ်အမြဲတမ်းစစ်စေးရေးစခန်းဖွင့်လှစ်ခဲ့တဲ့အပေါ်ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLA ကလွတ်တော်ကိုယ်စားလှယ်40ကျော်ကကန့်ကွက်ကြောင်းနိုင်ငံတော်သမရစီတင်ပြခဲ့တာပါ။နိုင်ကွန်းအိမ်ကနေသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါအရင်အစိုးရလက်ထက်ကပိတ်ပင်ခဲ့တဲ့ရှမ်းပြည်နယ်မြောက်ပိုင်းလာရှူမြို့နယ်သိန်းနီမြို့ကြားကရေဘူးစစ်စေးရေးဂိတ်ကိုမနေ့ကပြန်လည်ဖွင့်လှစ်တဲ့ကိစ္စရပေါ်မှာရှမ်းတိုင်းဒေသများဒီမိုကရေစီဖွဲ့ချုပ် SNLD ကလွှတ်တော်ကိုယ်စားလှယ်40ကျော်ကနေကန့်ကွက်ကြောင်းနိုင်ငံတော်သမ္မတစီတင်ပြထားတာပါရေဘူးစစ်စေးရေးဂိတ်ကိုပြန်လည်ဖွင့်လှစ်မဲ့ကိစ္စကိုကန့်ကွက်ရတဲ့အကြောင်းရင်းကိုတော့အမျိုးသားလွှတ်တော်ကိုယ်စားလှယ်စိုင်းဝမ်လျံခန်းကအခုလိုပြောပါတယ်
ကျွန်တော်တို့ကကိုယ်စစ်စစ်ပြီးတော့အဲ့ဒါတွေကိုတင်ပြတယ်ကန့်ကွက်တယ်ပေါ့နော်စေဆိုးရတော့လို့မျိုးဖွင့်ထားတယ်ဒီလိုမျိုးပုံစံပြန်လုပ်မယ်ဆိုတော့ကျွန်တော်တို့လုံးဝလက်ခံမှာမဟုတ်ပါဘူးအဲ့ဒါပြင်မယ်ပြင်လက်ဆမ်းမှုတွေရှိမယ်မှုရေးစေးပါတွေအဲ့ဒီဒေသအတွင်းမှာပုံမဲ့ပေါ်များလာမယ်မောင်ခေါ်လုပ်ငန်းတွေကိုရှိလာမယ်ဆိုတာကျွန်တော်တို့လုံးဝခွင့်ပြုနိုင်မယ်အနေထားမရှိဘူးပေါ့နော်ပြင်စားတွေကိုဖွင့်မယ်လုပ်မယ်ဆိုရင်လည်းဒါဒေသခံပြည်သူတွေချပြတယ်ပြောပြတင်ပြတယ်ပြီးလက်ဆက်ဆံလို့တော့ကိုယ်လည်းတင်းတင်းလာပေါ့နော်အခုကဘာမှလည်းမပြောနဲ့ဝုံတိုင်းလုပ်တော့တာကျွန်တော်တို့ထားပြီးကန့်ကွက်တာပါ
တရုတ်မြန်မာနှစ်နိုင်ငံကူးတန်းရောင်းဝယ်ရေးတွက်ရခိုင်ကမူဆယ်ကုံတွေးရေးဆောင်ရှိပီသားဖြစ်ပေမဲ့အခုလာရှိုးသိန်းနီကြားရေဘူးဂိတ်စစ်စေးရေးစခန်းကိုဇန်နဝါရီလ16ရက်နေ့မှာပြန်လည်တိုးချက်ဖွင့်လှစ်ခဲ့တာပါမနေ့ကဖွင့်လှစ်လိုက်တဲ့ရေဘူးဂိတ်စခန်းမှာအကကွန်ဌာနနဲ့သူစီးပွားကူးတန်းကုန်းလန်းပို့ဆောင်ရေးရင်ထိန်ဖွဲ့မွေးရသူဖွဲ့လူဝင်မှုကြီးကြပ်ရေးစိုက်ပျိုးရေးဌာနမွေးမြူရေးဌာနရဲတပ်ဖွဲ့တက်တော်ဌာနအပြင်ဂုံတယ်ဆက်မှုသင်း UNFCCI ဖွဲ့စစ်တပ်ဖွဲ့ပါဝင်ပါတယ်ဒီလိုဖွဲ့ပေါင်းစုံနဲ့ထပ်မံစစ်ဆေးမယ်ဆိုရင်ဂုံစီစစ်ဆေးရမှာကြံ့ကြာမှုတွေရှိနေမယ်လို့လဲစိုင်းဝမ်လျံခန်းကအခုလိုပြောပါတယ်
ဌာနဆိုင်ရာဆက်နှစ်ဖွဲ့ဆိုပြီးတော့ထိုင်ပြီးတော့တရားအနေနဲ့စစ်တာနဲ့ကြာလာနဲ့ရစ်တာနဲ့အဲ့လိုမျိုးလက်ပေးလိုက်မှုတွေရှိတော့တာကျွန်တော်တို့လုံးဝပြင်ထန်ကွက်တော့မှာပေါ့နော
်ရေဘူးစစ်ဆေးရေးဂိတ်နေရာကျဲဝန်းဟာကျင်းမြောင်းနေတဲ့အတွက်ရင်ပိတ်ဆို့မှုတွေဖြစ်ပွားလာနိုင်ပြီးခရီးကြံ့ကြာမှုတွေဖြစ်ပွားလာနိုင်တယ်လို့လဲစိုင်းဝမ်လျံခန်းကထောက်ပြထားပါတယ်ရေဘူးဂိတ်မှာသာဝန်ကျတဲ့အခက်ခွန်ဌာနဒုတိယညွှန်ကြားရေးမှူးဦးသက်ထွန်းအောင်ကတော့နေဆက်ကနေတရားမဝင်ဝင်ရောက်လာတဲ့ကုန်ပစ္စည်းတွေကိုတားဆီးသွားဖို့ရည်ရချက်နဲ့စစ်စည်းရေးဂိတ်ကိုဖွင့်လှစ်တယ်လို့ဆိုပါတယ်။
ကျွန်တော်တို့ကလက်တလုံးအောက်ရှင်တော့ပထမအဆင့်တော့ချက်ပွင့်ကြီးမှာပြန်ပြီးတော့တရားဝင်ကုန်စည်ကိုတွန့်မှုတွေကိုစစ်ဆေးထိန်းရောက်တဲ့ပိုင်းဆက်လုပ်မှာပါခင်ဗျ။အဝေးကြီးရဲ့လူလားချက်ကလည်းရှိတယ်။ကျွန်တော်တို့ဌာနရဲ့လူလားချက်ကလည်းရှိပါတယ
်။လက်ရှိရေဘူးဂိတ်မှာစစ်စည်းရေးဖွဲ့တွေအလုံးမစုံသေးတာကြောင့်ကုန်ပစ္စည်းတွေကိုစတင်စစ်ဆေးတာမျိုးမရှိသေးသလိုအကတိလိုက်စားမှုတွေမရှိအောင်ဆောင်ရွက်သွားမယ်လို့လည်းဦးသက်ထွန်းအောင်ကဆိုပါတယ်။နေဆက်ကုန်တွေရေးနဲ့ပတ်သက်ပြီးမူဆယ်တရ9မိုင်ကုန်တွေရေးစုံနဲ့မန္တလေး16မိုင်စစ်စေးရေးဂိတ်တွေရှိနေတဲ့အတွက်အခုလိုရေဘူးဂိတ်ကိုပြန်လည်ဖွင့်လှစ်တဲ့အပေါ်မှာကုန်တွေတွေရေမောင်းတွေနဲ့လုပ်ငန်းရှင်တွေကနေကန့်ကွက်မှုတွေလည်းရှိနေပါတယ်ရေဘူးစစ်စေးရေးဂိတ်ကိုပြန်လည်ဖွင့်လှစ်တာနဲ့ပတ်သက်ပြီးနိုင်ငံမန္တလေးကုန်စည်ပို့ဆောင်ရေးကားစရာကိုအိုက်ခန်းကအခုလိုမြင်ပါတယ်
ပြန်လာလို့ရှိရင်တော့ဒီခီးစဲတွေအတွက်ကတော့ပြင်ကြမယ်လို့တော့ထင်တာပဲ။ဘာလို့လဲဆိုတော့ဒီလိုပြင်မယ်၊ဈေးမယ်၊ခိတ်ပတ်တော့ဘာလို့အဲမျိုးယူစရာရှိရင်ယူရမှာဆိုတော့ဘယ်လိုပဲပြင်ပြင်ကြတယ်လေနော်။ကုန်စည်ဈေးရှိမှုကတော့အောက်လိုင်းကသွားတဲ့လူတွေကလည်းသူ့ကိုယ်နဲ့သူရှာပြီးတော့သွားနေကြအောင်ပါပဲ။ကျွန်တော်တို့ဒီလက်စားမှုတွေမပြောက်သေးသေးတွေဟုတ်မယ်ထင်တာပဲကျွန်တော်ကတော့
ပြီးခဲ့တဲ့ဇန်နဝါရီလ12ရက်နေ့မှာတိန်းနီမြို့နယ်ရေဘူးအမြဲတမ်းစစ်စစ်ရေးဂိတ်ပြန်လည်ဖွင့်လှစ်ဖို့မသိကြောင်းမူဆယ်နန့်ခန်းကုန်တွေကြီးတွေကနေနိုင်ငံတော်တိုင်ပင်ကပုတ်ကိုယုံကိုကန့်ကွက်စာပေးပို့ခဲ့ပါတယ်။ရေဘူးစစ်စရေးဂိတ်ဟာ1998ခုနှစ်မှာအရှေ့မြောက်တိုင်းစစ်သားချုပ်လောက်ခန့်တိုက်ရရှိတွေအလှည့်ကျဂိတ်ထိုင်စစ်ဆေးနေကြဖြစ်ပြီး2006ခုနှစ်မှာတော့နေဆက်ကုံတို့ရေဦးစီးဌာနကနေလွှဲပြောင်းရယူခဲ့ပြီးသမရဦးသိန်းစိန်လက်ထက်လွှတ်တော်ကုစလဲတွေရဲ့တင်ပြချက်အရ2012ခုနှစ်ဇန်နဝါရီလမှာပိတ်သိမ်းခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ
။နိုင်ကုံအိမ်မရှင်ခုတော့နိုင်ငံတကာဆောင်းမဖက်လဲရအောင်ပါအမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ရဲ့အစိုးရအဖွဲ့မှတာဝန်ထမ်းဆောင်ဖို့ရထားခံရသူတွေကြားရုရှားနိုင်ငံရေးကဆလို့အီရန်အရေးကုန်သွယ်ရေးနဲ့နျူကလ িয়ার လက်နက်ဟန်တာရဲ့အစီအစဉ်အဆုံးကိစ္စရပ်တွေမှာအမြင်သဘောထားကွဲလွဲမှုတွေရှိနေပါတယ်။နယူးယောက်စီးပွားရေးလုပ်ငန်းရှင်ထရမ့်သမ္မတအင်ပီရိုမှာတာဝန်ထမ်းဆောင်ခွင့်ရဖို့မဲဆွယ်စည်းရုံးချင်းပြောဆိုခဲ့တဲ့အထင်ကရကိစ္စရပ်တွေနဲ့ပတ်သက်လို့ကွဲလွဲမှုတွေအများပြားဖြစ်နေတာပါ။ဒီလိုကွဲလွဲနေတဲ့အမြင်သဘောထားတွေကိုမစ္စတာထရမ့်ဘယ်လိုကင်တွယ်ဖြေရှင်းနိုင်မှာရှိပါသလဲ။မယ်ရီအဲလီဆလီနာပေးပို့တဲ့သတင်းလွှာကိုမခင်ဖြူတွေကတင်ပြထားပါရရှင်။
အမေရိကန်ပြည်ထောင်စုတဲ့တရားမဝင်ဝင်ရောက်မှုတွေကိုဟန်ကြားဖို့အမေရိကန်နဲ့မက္ကဆီကိုနယ်စပ်တစ်လျှောက်တိုင်းကြီးခတ်မယ်ဆိုတာကတော့ဒေါ်နယ်ထရန့်ရဲ့အထင်ကရမဲဆွယ်စီရင်ရေးဂတိစကားတွေကတခုပါ။ဒါပေမဲ့အမိမြေလုံခြုံရေးဝန်ကြီးအဖြစ်ရထားခံရသူအငိမ့်စားမရင်းတက်ဖွဲ့ဗိုလ်ချုပ်ကြီးဂျွန်ကယ်လီကတော့ဒီကိစ္စမှာထရန့်လောက်တိတ်တွန်းတိုက်တိုက်ရှိပုံမရပါဘူး။အမိမြေလုံခြုံရေးဝန်ကြီးအဖြစ်အတိပြုခံရဖို့ပြုလုပ်တဲ့ကြားနာပွဲမှာသူကအခုလိုပြောပါတယ
် Physical barrier in and of itself will not do the job
အကရင်အဟန်တားတစ်ခုတိဆောက်လိုက်ရုံနဲ့ဒီကိစ္စပြေလည်မသွားနိုင်ပါဘူ
းနောက်ထင်ကြရကိစ္စတစ်ခုကတော့ရုရှားနဲ့ဆက်ဆံရေးကိစ္စပ
ါ Wouldn't it be great if we actually got along with Russia and other countries
ရုရှားနိုင်ငံနဲ့ပြီးတော့တခြားနိုင်ငံတွေနဲ့တင်းမြတ်တယ်ဆိုရင်မကောင်းလားဗျာကျွန်တော်တို့အားလုံးအတူလက်တွဲပြီး IS စစ်သွေးကြွတွေကိုအပိသက်ခြေမုံနိုင်မယ်ဆိုရင်အဲ့ဒါကောင်းတဲ့ကိစ္စတစ်ခုမဟုတ်ဘူးလား
ဒါပေမဲ့ Trump ကာကွယ်ရေးဝန်ကြီးအဖြစ်ရထားတဲ့ James Mattis ကတော့ရုရှားဟာတိုင်းပြည်ရဲ့အဓိကပြိုင်ဘက်သုံးနိုင်ငံထဲမှာတစ်ခုအပါအဝင်ဖြစ်တယ်လို့ပြောပါတယ
် Most important thing is that we recognize the reality of what we deal with Mr. Putin
လောလောဆယ်အရေးကြီးဆုံးက Mr. Putin နဲ့ဆက်ဆံကင်တွေ့ရတဲ့အခြေအနေမှန်ကိုကျွန်တော်တို့သိထားဖို့ပါ Mr. Putin ဟာမြောက်အတ္တလန္တိတ်စာချုပ်မဟာမိတ်အဖွဲ့ကိုဖျက်ပစ်ဖို့ကြိုးစားနေတယ်ဆိုတာကျွန်တော်တို့သိထားပြီးသားပါ
အကြမ်းဖက်သမားတွေအဖြစ်ဆွဆွဲခံထားရသူတွေကိုနှိပ်စက်ညှိနှိုင်းတဲ့ကိစ္စကနေ Pacific ရဲ့ဝင်နိုင်ငံတွေအကြပူးပေါင်းဆောင်ရွက်ရေးကိစ္စအစုံကိစ္စရက်တွေမှာ Trump ရွေးချယ်ရထားတဲ့အစိုးရအဖွဲ့ဝင်တွေနဲ့ Trump ကြားမှာအမြင်မတူမှုတွေရှိနေတာပါဒီလိုအခြေအနေအောက်မှာ Trump အစိုးရအဖွဲ့အနေနဲ့ဘယ်လိုအလုပ်ဖြစ်အောင်လုပ်သွားနိုင်မှာပါလဲ Brookings သုတေသနဌာနကဂျွန်ဟူတက်ကတော့ဒီအပေါ်မှာမေးခွန်းထုတ်ပါတယ
် But we really don't have any evidence from the campaign trail that Donald Trump has any tolerance for
ဒီကဝဲမဲဆွယ်လှုပ်ရှားမှုတခြားကိုကြည့်ရင် Trump အနေနဲ့သူ့အဖွဲ့ဝင်တွေကြားအမြင်မတူမှုတွေကိုတီးခံလက်ခံခဲ့တာမျိုးဘာမှမရှိခဲ့ပါဘူးဆိုတော့အခုကွဲလွဲမှုတွေကရှေ့လျှောက်မှာသူ့အတွက်တကယ့်စိန်ခေါ်မှုတစ်ခုဖြစ်လာနိုင်ပါတယ်
ဒါပေမဲ့လောလောဆယ်အချိန်ထိတော့ Trump အနေနဲ့သူ့ရဲ့အယုံကြည်ရဆုံးအကြံပေးတချို့ကသူ့ကိုစန့်ကျင်အမြင်တွေပြောလာမှာကိုစိတ်အနှောက်အယှက်ဖြစ်ပုံမရပါဘ
ူး
ကိုယုံကြည်ချက်နဲ့ကိုနေဖို့သူတို့ကိုကျွန်တော်ပြောထားပါတယ်ပြောချင်တာကိုပြောပါကျွန်တော်အတွက်စိတ်ပူစရာမလိုပါဘူ
းအစိုးရဘက်ဝန်ကြီးတွေအဖြစ် Trump ရထားခံထားရတဲ့အသူတွေကိုတရားဝင်အတည်ပြုနိုင်မှုအတွက်ကြားနာပွဲတွေကိုဒုတိယအပတ်ဆက်လက်ကြားနာဖို့ရှိပြီးတော့အထက်လွှတ်တော်မှမဲခွဲအတည်ပြုကြမှာပါရှင်
မခင်ပြုတွေပါရှင်VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလောအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နာရီမှာ Asia Set 7 Juru Canada ရဲ့ဖန်ယူကြည့်ရှုနိုင်ကြပါတယ်ရှင်ဒီကနေ့ညနေခင်းအစီအစဉ်တွေမကြခင်ပြီးဆုံးတော့မှာပါကြန့်ရှိနေတဲ့အချိန်တွင်းသတင်းအချင်းချုပ်ကိုမခင်ပြုတွေကပြောပြပေးပါအောင
်တူရကီနိုင်ငံအစ္စတန်ဘူမြို့က night club တစ်ခုမှာပြီးခဲ့တဲ့နှစ်သက်ကူညာကလူပေါင်း39ယောက်သေဆုံးခဲ့ရတဲ့တနက်နေ့ပြစ်ခဲ့တိုက်ခိုက်မှုမှာတန်တရာရှိသူကိုအာဏာပိုင်တွေကဖမ်းဆီးလိုက်နိုင်ပြီလို့တူရကီဝန်ကြီးချုပ်ဘီနာလီဟီဒရမ်ကဒီကနေ့အတည်ပြုပြောပါရယ်တိုက်ခိုက်တဲ့သူဟာဆက်ဆုပ်ဖွဲ့ရအကြံဖက်သမားတယောက်လို့ဆိုပြီးလောလောဆယ်ရေးကြီးဆုံးကတော့ဒီတိုက်ခိုက်မှုနောက်ွယ်မှာဘယ်သူတွေရှိနေတယ်ဆိုတာကိုရှာဖွေဖော်ထုတ်နိုင်ဖို့ဖြစ်တယ်လို့ဝန်ကြီးချုပ်ကပြောပါရယ်တနက်သမားဟာအဗ်ဒူခါဒီယာမာရှာရီဖော့ဖ်ဆိုသူဖြစ်တယ်လို့တူရကီသတင်းတွေမှာအစောပိုင်းကဖော်ပြထားပါရယ်ရှင်ဒေါ်နယ်ထရမ့်ရဲ့ဒီမဲဆွယ်စီယုံရေးအဖွဲ့အနေနဲ့ရုရှားနဲ့အဆက်ဆက်လုပ်ခဲ့တဲ့ဆိုတာအပါအဝင်အခြေမြစ်မခိုင်ပါတဲ့အစဉ်ကစားတစ်ဆောင်နဲ့ပတ်သက်လို့သတင်းပေါက်ကြားအောင်လုပ်ခဲ့တဲ့သူဟာအမေရိကန်ဗဟိုထောက်လှမ်းရေး CIA ညွှန်ကြားရေးမှူးဂျွန်ဘရန်နန်ဖြစ်တဲ့အကြောင်းရွေးကောက်ခံသမ္မတထရမ့်ရဲ့ပြောဆိုမှုအပေါ်မှာဒီမစ္စတာဘရန်နန်ကညှိပယ်လိုက်ပါတယ်အစဉ်ကစားပေါ်အာရုံစိုက်မှုတွေပို့ပြီးတော့များလာမှာကိုမလို့လားဘူးလို့မစ္စတာဘရန်နန်ပြောဆိုခဲ့တဲ့အကြောင်းတနင်္လာနေ့ထုတ် The Wall Street Journal ဆောင်းပါးမှာဖော်ပြထားပါတယ်။ဒါပြင်မစ္စတာထရမ့်အနေနဲ့ဒီကိစ္စကိုတည်ထားဖို့လိုအပ်တယ်လို့ယူဆတာကြောင့်ထောက်လှမ်းရေးအတိုင်းဝိုင်းအနေနဲ့ဇန်နဝါရီလ6ရက်နေ့တုန်းကအစဉ်ခံခဲ့သေးတယ်လို့လည်းသူကပြောပါရရှင်။ပြောက်ဆုံးနေတဲ့မလေးရှားခီးသက်တေလေးရဲ့ MH370 ရှာဖွေမှုတွေ၃နှစ်နီးပါးကြာလာခဲ့ပြီးတဲ့နောက်သဲလွန်စာရေးရဘာမှမတွေ့ခဲ့ရတာကြောင့်ဒီကနေ့မှာတော့ရှာဖွေမှုတွေကိုလုံးဝရပ်ပစ်လိုက်ပါပြီ။အိန္ဒိယသမုဒ္ဒရာအထွေမိုင်းပင်လယ်ရေနဲ့တဲ့အထိခက်ခက်ခဲခဲရှာဖွေမှုတွေလုပ်ခဲ့ပေမဲ့လေရင်ပြောင်းတဲ့ပတ်သက်လို့ဘာသဲလွန်စာမှမရခဲ့တာကြောင့်အခုလိုရှာဖွေမှုတွေကိုအဆုံးသတ်လိုက်တာဖြစ်ပါရဲ့ရှင်။
တရင်အချင်းချက်ကိုမခင်ဖြူရဲကပြောပြပေးခဲ့တာပါဒီညနေအတွက်စီစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Audrius Rigas ဖြစ်ပါတယ် VOA American အသံညဘက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:30နာရီလိုင်းတိုမီတာ24 kHz 11.33ညလိုင်းတိုမီတာ25 kHz 11.66 လိုင်းတိုမီတာ51 kHz 5885နဲ့လိုင်းလမီတာ190 kHz 1505တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားဦးမှာပါသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကြားမှာရှင်လာပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မနန်းလောပါ
This program has come to you from the Voice of America, Washington.